ရန်ကုန်မော်လမြိုင်အဝေးပြေးလမ်းမကြီးမွန်ပြည်နယ်တထုံမြို့နယ်ထဲမှာရှိတဲ့ကရင်လေးစိတ်တရားမိုင်းဖောက်ခွဲခံရမှုတွေကြောင့်ရန်နေချီတဲ့ကုန်ကားတွေခီးသွွားကားတွေပိတ်မိနေပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မိုက်အေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မွန်ပြည်နယ်ဘီလင်းနဲ့တထုံကြားကတထုံမြို့နယ်အပိုင်းမှာရှိတဲ့ကရင်လေးစိတ်ကျေးရွာကိုအစွဲပြုပြီးခေါ်တဲ့ကရင်လေးစိတ်တရားဟာဇူလိုင်လ16ရက်နေ့ည17နာရီလောက်မှာဘုံခွဲခံခဲ့ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်ဇူလိုင်လ18ရက်နေ့မှာတော့အဲ့ဒီလမ်းမပေါ်မှာကုန်တင်ကားတွေအိမ်စီးကားတွေအစီးရာနဲ့ချီပြီးသွာလာလို့မရပဲပိတ်မိနေတယ်လို့လည်းဒေသခံတဦးက VOA ကိုအခုလိုပြောပါတယ
်လာနေနေကတော့ပြီးလိုက်တယ်မဟုတ်မဲ့တော့ဟာအမအတင်းနေနေတာလေအိမ်ကျောင်းအိမ်ကလာနေဒီကဲဟာလို့ဝင်လာပဲအဲ့ဒါကအခုတော့ဆက်ကြားရတယ်။ဒါလည်းဘုံချောင်းကြီးရဲ့တကားဆီနော်ဒီအောက်မှာချောင်းကြီးညာချောင်းတော်လေးနောက်ပြီးမိုးရင်းနဲ့ဖြစ်နေတာချောင်းကြီးလေးဆိုတော့လေဟိုကားကြီးကအောက်ကနေမဆက်နေတာတော့အပေါ်ကနေပေါ့နော
်ဒီတကားဟာအရင်မိုင်းခွဲခံရတဲ့ကျုံးဝိတ်တကားရဲ့အနီးအနားကတကားတစ်စင်းဖြစ်ပြီးအာနာပိုင်နေကတော့ဇူလိုင်လ18ရက်နေ့မှာပြင်ဆင်တာတွေမလုပ်သေးဘူးလို့လဲဆိုပါတယ်
အကောင်မဲမအောင်ကားရောခီးသက်ကားရောဒီအိမ်ကြီးကားလေးရောအပေါ်မှာအပေါ်ကတော့ကြက်လာပြီးပြီးသလားတော့ဘယ်လိုမဲဆင်တော့ဆိုတော့ပြီးပြီးသလားလုံးလိုက်နေထင်တယ်ဒီနေ့ဆင်ပြီးတော့လမ်းနေရာပိတ်နေတော့မှမလမ်းကူလို့မရသေးဘူးခီးရမှာအကောင်တော့အပိတ်နေရသော်ဒီနေ့ခင်ဒီပိတ်နေရသော်ဆိုတော့လေဟိုသွားလာလို့မရသေးဘူးဘော်ဒီမှာ
ဒီတကားမိုင်းခွဲခံရမှုနဲ့ပတ်သက်လို့စစ်ပေါင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးအခုချိန်ထိတော့တရားမိုင်းခွဲခံရမှုနဲ့ပတ်သက်လို့ဘသူတွေရဲ့လက်ချက်ဆိုတာထုတ်ဖော်ပြောဆိုတာမရှိသေးပါဘူးမေလ17ရက်နေ့တော့ဘီလင်းမြို့နယ်ရွှေရောင်ပြကျေးရွာကကျုံးအိတ်တရားမိုင်းခွဲခံခဲ့ရပါတယ်ဒီတရားမိုင်းခွဲမှုကိုတော့ KNL PDF တပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်မေလ23ရက်နေ့ကလည်းမစောတရားမိုင်းခွဲဖျက်ဆီးခံခဲ့ရပါတယ်အဲ့ဒီတုန်းကတော့အရက်သားတဦးသေဆုံးတာဖြစ်ခဲ့ပါတယ်။ကရင်ပြည်နယ်နဲ့မော်ပြည်နယ်အတွင်းမှာစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ PDF တွေကတိုက်ပွဲတွေဖြစ်ပွားနေပြီးအခုလိုမျိုးတရားတွေမိုင်းခွဲခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်။ဒီအတွက်ခီးသွွားပြည်သူတွေအတွက်လမ်းပန်းဆက်သွယ်ရေးတွေလည်းပုံမခက်ခဲစေပြီးကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်တွေကိုလည်းလူထုကခံစားနေရပါတယ်ရှင်။